ရခိုင်ပြည်နယ်မှာတပ်မတော်သားများပြန်နေနှိစက်သူတွေကိုဗစ်ရောဂါပိုးကူးစက်ခံထားရတယ်လို့စစ်တွေမျိုးကစစ်ဆောင်စခန်းမှာလည်းကူးစက်မှုခြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်ပြည်နယ်စစ်တွေမျိုးမှာကိုဗစ်ကရောဂါကူးစက်သူတွေထဲတပ်မတော်သား50လောက်နဲ့နှိစက်သူတွေပါပါဝင်ကြောင်းပြည်နယ်ကျန်းမာရေးဌာနကတည်ပြုပါတယ်။အခုဆိုရင်တပြည်နယ်လုံးမှာကူးစက်သူတည်ပြုလူနာ4000နီးပါးရှိနေပြီလို့လည်းရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။
6,000ရဲ့နေရာပဲကျွန်တော်တို့တွေ့တာဆိုရင်ဒီနေ့အထိ3,454ယောက်အဲ့ဒီထဲမှာတက်မတော်က50ယောက်တင်မကောက်သူအတိုင်းဝိုင်းနေရသူတွေလည်းအများကြီးပါဒီ50က7ရက်နေရာတွေ့တယ်ဟုတ်ပြီဒီ50မတိုင်ခင်ရှေ့မှာလည်းကျွန်တော်တို့တွေ့ခဲ့တာလည်းအများကြီးရှိတယ်ဗျ
တပ်မတော်သားအတည်ပြုလူနာတွေကိုတော့စစ်တွေမျိုးကတပ်မတော်စေယုံမှာအတော်လာကန့်တတ်ထားပြီးစောင့်ကြည့်စစ်ဆင်းနေတယ်လို့လည်းဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။ဒါပေမဲ့လည်းတပ်မတော်သားတွေရောဂါကူးစက်မှုနဲ့ပတ်သက်လို့တာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်တာမရှိသလိုဖြစ်ပွားတဲ့အကြောင်းရင်းကိုလည်းရှင်းရှင်းလင်းလင်းမသိရပါဘူး။စစ်တွေမျိုးမှာပဲလက်နက်ကင်မီးပခတ်တွေကြောင့်တင်းရှောင်နေကြတဲ့ဒုက္ခတွေတွေခိုလုံရနေရမှာလေ။ကိုဗစ်ရောဂါကူးစက်မှုတွေရှိခဲ့ပါတယ်။စစ်တွေမျိုးစုတောင်းပြေးဘုံတော်ကြီးကြောင့်မှာဘုံတော်ကြီးတပါးနဲ့ကိုရင်လေးတပါးရောဂါကူးစက်ခံရကြောင်းအတည်ပြုခဲ့တဲ့နောက်စခန်းတစ်ခုလုံးမှာတော်လာကန့်တတ်ထားတယ်လို့စုတောင်းပြေးကြောင်းတက်ကစာချဆရာတော်ဦးပညာတီးကမိပါတယ်
။ဒီနေ့ကတော့ဦးဇင်းတို့ဥစ္စာပေါ်ရှင်းအောင်ကဆင်းလာပြီးဆရာတော်ကြီးရောအဲ့ကိုရင်လေးရောရှင်းတော့ရှင်းလာတယ်ဒါပေမဲ့လေဥစ္စာပေါ်ဟိုလူတွေနဲ့တော့တိတ်ရောထိပြီးတော့နေလို့မရသေးဘူး။အဲ့လိုရှင်းနေမျိုးပေါ့။အဲ့ကိုရင်လေးလေးဒီလိုပဲကိုရင်လေးလေးဒီလိုပဲတော့အတူတပါးတွေအခန်းထဲမှာနေရတာပေါ့။အဲ့လိုဆင်းအောင်တော့ဆင်းလာပြီးပြီ။အဲ့လိုအရှင်အကုန်လုံးတော့ချရတာပဲဦးဇင်းတို့။အဲ့စပေးချောင်းတွေရောဦးဇင်းတို့ဘုံကြီးတွေရောအကုန်လုံးချရတာပေါ့။ဒီမှာတော့လို့မရဘူး။
တမ်တော်နဲ့အဲရခိုင်လက်နက်ကင်ဖွေးကြားစီရေးပနိပခတွေကြောင့်ကြောက်တော်ဘူးဒီတောင်ရသေးတောင်ပလဝဆက်တဲ့မျိုးနေတွေကနေရဆွန်းခါထွက်ပြေးလာကြတဲ့စစ်ချောင်းဥယျာဉ်200နီးပါးရှိတဲ့ဆူတောင်းပြေးကြောင်းတိုက်ဒုက္ခသည်စခန်းမှာခိုလုံနေသူတွေအတွက်ကမ္ဘာစစ်နယ်ရက်ခါအစည်းအဝေး WFP ကတာဝန်ယူထားပေမဲ့အခက်အခဲတွေကြုံနေရရှိမှာပဲအခုလိုရောဂါကူးစက်မှုတွေပါကြုံနေရတာလို့လည်းဆရာတော်ဦးပညာတီးကမိန့်ပါတယ
်။အဲစာဝဲနေကတော့ဥစားပေါ့ဘလိုလဲဆိုမလို့လဲဖော်မယ်ဥစားပေါ့အပြင်ကထွက်လို့မရဘူးလေအပြင်ထွက်လို့မရဘူးဆက်တော့ခမင်းကြီးကတော့ဖြတ်ခဲ့တော့ရှိရတယ်ရှိတာပေါ့နော်ဟိုခမင်းကျွေးတာကတော့ဟိုကတော့ကြည့်ပါတယ် WFC ပေါ့အဲ့ဒါကနေပြီးတော့တောင်းရင်ယူပါတယ်ဒါပေမဲ့လေသူတို့ဟိုအစင်းနေတာလေးတွေရှိတော့ရှိတာပေါ့နော်ဟိုသူတို့ကျွေးတာနဲ့ကိုတို့ဟိုတားတာနဲ့ဆိုတော့အဲ့လိုအစင်းပြေပေါ့အဲ့လိုလေးရှိတာပေါ့အဲ့ဒါရှိတယ်နောက်ပြီးတော့အလောက်ကန်ကြီးလေသူတို့မှဟိုမလုံးလို့မရဘူးလေတချို့လေပြင်တော့ထွက်ပြီးတော့လုံးကြတာပေါ့နော်ဒီကခုကြတော့အလုပ်ကလေးထွက်လို့မလုပ်ရဘူးအဲ့လိုဖြစ်နေတာပေါ့
ရခိုင်ပြည်နယ်စစ်တွေမြို့မှာတပ်မတော်သားတွေတာမကဒုက္ခတွေတွေကြမှာပါယောဂါကူးစက်မှုတတိယတွင်ကြောင်းစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်တိုက်ပွဲတွေကြောင်းရှင်းပြည်နယ်ပလောဝါမြို့နယ်ကနေထွက်ပြေးလာပြီးစစ်တွေမြို့မှာခိုလုံနေသူဦးလှကျော်စောကလည်းလူစုလူဝေးရှောင်ဖို့မလွယ်တဲ့ဒုက္ခတွေစခန်းကြားကာယယောဂါကူးစက်မဲ့အန္တရာယ်ကိုပါစိုးရိမ်နေရတယ်လို့ပြောပါတယ
်အဲ့ဒါတော့နေနေတော့ရှိတာပေါ့သူတွေကဟိုကဘယ်လိုလဲစခန်းတစ်ခုမှဆိုတော့လူကဟိုကနေတာကိုကိုယ်တော်ပြီးတော့လူကအများစုပြီးတော့အဲ့ဒါဆွေးနေရတော့ရှိတယ်လေလို့ဆိုတော့ကျွန်တော်ကဟိုဟာအစားရိခါပေါ့အစားရိခါဆိုတော့ဟိုဟာထမက်တော့ကြည့်တယ်လေထမက်တော့ကြည့်တယ်နောက်ပြီးဟိုဟာကိုလူတွေဟာဟိုမရတော့ပေါ့လူတွေကပြောတာကအခက်ကြီးဆိုတာကဟိုဟာဥမာဟိုဟာကိုတွေမဟုတ်ပေးဟိုဟာလေစတနာဥမာတဖို့ပေါ့နော်ချောက်ဆွနေမကောက်တာခနာတာတွေအဲ့လိုအဲစီဝါပေါ့ပြောဝင်နေဟာပြည့်စင်တွေဟိုတကလေးဆရာတော်ကဒီပြည့်ပြည့်ချောင်းဒီစခန်းကလူလူဟိုဟာလေအခက်ကြီးရှိတယ်
ရခိုင်ပြည်နယ်မှာတိုင်ပွေးတေကြောင့်နေရဆွန်းခါထွက်ပြေးနေရသူ3,900ကျော်ချီရှိနေပြီစစ်တွေမျိုးမှာဆိုရင်စစ်ဆောင်ဦးရဲ 9,000 ကျော်ချီရှိနေတယ်လို့လည်းစစ်ဆောင်တွေကိုစရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်များစေရုံ REC ကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ34ယောက်နဲ့ကူးစက်ခံရသူ4,000နီးပါးရှိနေကြောင်းလည်းပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ပါစစ်တွေမျိုးကနေသတင်းပေးပို့ထားတာဖြစ်ပါတယ်